မဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဇင်နိုင်ပါရှင်။ဒီစိန်ဆရာနာတိမှုကိုစတင်လှုပ်ရှားမှုတွေထဲမှာ CDM အာနာဖီဆိုင်ကြီးလှုပ်ရှားမှုဟာတတိုင်းတတိလုံးအရှိန်အဟုန်ကြီးမားခဲ့ပါရစေ။အထူးသဖြင့်စစ်တပ်ကနေစုံခွာထွက်လာတဲ့သူအကြီးအကျယ်ဟာအနည်းဆုံး3000ကျော်ထိရှိခဲ့တာပါ။ဒါဟာမြမစစ်တပ်သမိုင်းမှာမကြုံစဘူးတဲ့အခြေအနေဖြစ်ပါရစေ။ဒါကြောင့်ဆရာနာသိန်းနှစ်နှစ်ပြည်လာစဉ် CDM တက်မတော်သားတွေရဲ့ရက်တီမှုနောက်ဆုံးချိန်တွေသိအောင်လို့ CDM ပုံကြီးတုံးဖြစ်တဲ့ကိုကြီးပြုတာကိုဆက်သွယ်မြင့်မြန်ထားပါလိမ့်ရှင်။မင်္ဂလာပါကိုကြီးပြုတာရေ
။ Okay မင်္ဂလာပါခင်ဗျာ
။အခုဒီစစ်ကောင်စီကသူတို့ဒီဆရာနာသိန်းတဲ့နှစ်နှစ်ပြည့်ချိန်မှာပေါ့နော်သူတို့ရဲ့စေအုပ်ချုပ်ရေးတပ်တန်းကိုထပ်ပြီးတော့တိုးလိုက်ပါတယ်။အဲ့တော့ဒီလိုတိုးလိုက်တဲ့အပေါ်မှာကိုကြီးပြုတာရဲ့အမြင်ဘယ်လိုရှိလဲရှင်။
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီစစ်အုပ်ချုပ်ရေးကတော့ဒါသူတို့အတွက်နောက်ဆုံးအဆင့်ပဲဖြစ်ပါတယ်ဆိုတော့စစ်အုပ်ချုပ်ရေးပြီးလို့ရှိရင်သူတို့ဘာမှဆက်လုပ်စရာမရှိတော့ဘူးလည်းချောက်ပို့ပဲရှိတော့တယ်ဒါကြောင့်မလို့ဒီစစ်အုပ်ချုပ်ရေးဒီလိုမျိုးကျင်ညာလိုက်တာဒီလက်ရှိသူတို့ဒီအဲ့ဒီနေမေတွေမှာမစိုးမိုးနိုင်ဘူးသူတို့ဒါအုပ်ချုပ်လို့မရနိုင်ဘူးဆိုတော့သူတို့ကိုယ်တိုင်ဝန်ခံလိုက်တာပဲဖြစ်ပါတယ်ဒီပမာဏကိုကြည့်မယ်ဆိုလို့ရှိရင်လည်းဒါမျိုးနယ်ပေါင်း30နီးပါးဖြစ်ပါတယ်။ဒါဒီမြန်မာနိုင်ငံရဲ့ဆေးရခိုင်နှုန်းနီးပါးဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းကျတော့တိုင်းနဲ့ပြည်နယ်အရာဆိုရင်ဒါပမာဏတော်တော်လေးကြီးပါပြီ။ဥပမာဒီရန်ကုန်တိုင်းတို့မန္တလေးတိုင်းတို့လိုမျိုးမျိုးနယ်ဟလာမြားတဲ့နော်ဒီတိုင်းတွေကိုဖယ်လိုက်မယ်ဆိုရင်လက်ရှိဒီကျင်ညာထားတဲ့ဟာတွေဒီတိုင်းပြည်တိုင်းနဲ့ပြည်နယ်မှာအများကြီးဖြစ်နေပါတယ်။နော်ဒါကြောင့်မလို့တို့ဒီကြဒီတိုင်းနဲ့ပြည်နယ်အရာတွက်မယ်အချိုးစားအရာတွက်မယ်ဆိုမြန်မာနိုင်ငံရဲ့တဝက်၄ပါးလောက်ဟာတို့အနေနဲ့ဟလာဒီထိန်းချုပ်လို့မရတော့ဘူးဟာတို့ရဲ့အုပ်ချုပ်မှုအောက်မှာမရှိတော့ဘူးဆိုတော့တို့ကိုယ်တိုင်ဝန်ခံလိုက်တာပဲဖြစ်ပါတယ
်ဒီ CDM တပ်တော်သားတွေရဲ့လှုပ်ရှားမှုကဒီစစ်ကောင်စီပေါ်မှာအချိုးတက်ရောက်မှုတွေပေါ့နော်အဲ့ဒါအဲ့ဒီအတိုင်းဒါဘယ်လောက်ထိရှိလဲရှင်
ဟုတ်ကဲ့ပထမဆုံးတော့ကျွန်တော်တို့ဒါပြီးခဲ့တဲ့ဒီကာလအတွင်းမှာဆိုလို့ရှိရင်ဒီတရားဝင်ပေါ့နော်ဒီကျွန်တော်တို့ဒီပေါ်ပေါ်ထန်ထန်လှုပ်ရှားပြီးတော့မှထွက်လာတဲ့အရေးအတွက်တွေဟာ3000ဝန်းကျင်ရှိပါတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီမထင်မရှားနဲ့ပေါ့နော်တို့ဒီ CDN အနေနဲ့မဟုတ်ဘူးဒါပေမဲ့လက်ရှိဒီတက်ထဲရဲ့အခြေအနေကိုစိတ်ပြတ်ပြီးတော့ထွက်လာတဲ့ဒါအရေးအတွက်တွေကလည်းကျွန်တော်တို့ထောင်ပေါင်းများစွာရှိပါတယ်ဆိုတော့အဲ့ဒီရဲ့တက်ရောက်မှုတွေအဓိကဘာလဲဆိုတော့စစ်တပ်ကိုတို့ရဲ့ဟလာဒီစစ်သားတွေကိုယ်တိုင်တပ်မတော်သားတွေကိုယ်တိုင်ကလက်မခံတော့ဘူးဆိုတာကိုကြားသလိုက်တာဖြစ်ပါတယ်။အရေးတွက်အားဖြစ်ကောလှုပ်ရှားမှုအားဖြစ်ကောကြည့်မယ်ဆိုရင်ဒါတမိုင်းမှာဒီအကြီးမားဆုံးကျွန်တော်တို့ဒါဟိုတက်တည်ပြမှုတစ်ခုဖြစ်ပါတယ်။အရင်တုန်းကလည်းရှိခဲ့ပေမဲ့ဒီအခုဒီမှာပါဝင်ခဲ့ကြတဲ့သူတွေဟာလက်ရှိဒီဒီတော်လည်ရင်းတဲ့သူအဆုံးထိပါဝင်ကြသလိုအင်အားလည်းများပါတယ
်။အခုဒီဒီချိန်ဆရာနာသိတဲ့အချိန်မှာဒီစစ်တပ်ကနေထွက်လာတဲ့သူပေါ့နော်ကိုကြီးတူတာတို့ပါဝင်ဒီထွက်လာတဲ့သူတွေအရေးအတွက်ကဘာကြောင့်ဒီလောက်များတာလဲရှင
်အဲ့ဒါတော့ကျွန်တော်တို့ဒီဒီမိုကရေစီအစိုးရကြောက်လို့ပဲပြောမှာဖြစ်ပါကျွန်တော်ပြီးခဲ့တဲ့10နှစ်မှာပေါ့နော်ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လမ်းစာတွေမြင်တယ်ဆိုတော့ကျွန်တော်တို့နောက်တစ်ခါဒီဆက်သွယ်ကြောက်လဲပါပါတယ်ဒီခေတ်မှာကျွန်တော်တို့ဒီကဘာကိုလှမ်းကြည့်လို့ရတယ်ဒီဘေးကိုကျွန်တော်ဘေးမှာရှိနေတဲ့နိုင်ငံမှာရှိနေတဲ့နိုင်ငံသားတွေကဘယ်လိုမျိုးထက်တန်းနေလဲဆိုတော့ကျွန်တော်တို့ကိုယ်တိုင်ပညာတက်လာကြပြီပေါ့နော်ဒါဒီတချောင်းရင်းဖြစ်ပါတယ်နောက်တစ်ခုကကြတော့ဒီတော်လိုင်းရဲ့အချိန်ကြောင့်ဖြစ်ပါတယ်အရင်တုန်းကကျွန်တော်တို့ဒီလူတွေဟာပါဝင်ချင်ကြတယ်ပါလဲပါဝင်ပါတယ်သို့တော့သူတို့ဒီဆက်ပြီးတော့ဟိုမပါဝင်နိုင်ကြအောင်အခုကျတော့ဒီတော်လိုင်းရဲ့အချိန်ဟာစကြဲရနေပြီးတော့မှပုံတံပြောင်းသွားတာပဲရှိတယ်ပေါ့နော်ပထမဒီကျွန်တော်တို့ဒီအကြံမဖတ်လှူရှားမှုအနေနဲ့တွားတဲ့အချိန်မှာလဲအင်အားအင်မတန်ကောင်းတယ်နောက်ပိုင်းမှာတော့ကျွန်တော်တို့လက်နက်ကင်လမ်းစဉ်ကိုတွားတဲ့အခါမှာအစပိုင်းမှာတော့မတိတာပဲမြဲအခုဒီတစ်နှစ်နှစ်နှစ်ကြာတဲ့အခါမှာအချိန်တဖြည်းဖြည်းကြီးလာဆိုတော့အဲ့ဒီတက်ရောက်မှုကြောင့်ပဲဒီသူတို့အထဲထဲမှာဆက်နေဖို့ရာအဆင်မပြေဘူးဆိုတော့တိလာတဲ့အတွက်ကြောင့်မလို့ဒီရဲနဲ့ဒီစစ်သားပေါင်းဟာလာဒီ2000ကျော် 3000 နေရောက်ထိထွက်လာဒါအင်မတန်များပြတဲ့ပမာဏဖြစ်ပါတယ်ဗျဆိုတော့ဒီပမာဏထွက်လာရခြင်းအဓိကအကြောင်းရင်းနှစ်ချက်ကတော့တစ်ချက်ကတော့သူတို့ကိုယ်တိုင်ပညာတက်လာတယ်။နောက်ဒုတိယအချက်ကတော့ဒီစစ်တပ်ဟာရှုံးနေတာကြောင့်ဖြစ်ပါတာ
။နောက်ပြီးတော့ဒီစစ်တပ်ကပေါ့နော်ထွက်လာတဲ့သူတွေကိုကြည့်မယ်ဆိုရင်လေဒီပိုကြီးနောက်ပြီးတော့အဲ့လိုအဆင့်နေပေါ့လေ။အဲ့ဒီနေရာမှာလူစစ်သားအဲ့လိုမျိုးတက်သားပေါ့လေ။အဲ့လိုအဆင့်လိုက်ရှိတဲ့နေရာမှာပေါ့လေ။တကယ်ဟိုသူတို့ဟိုအဆင့်မြင့်နေဟိုအရာရှိ ဒီမပါဘူးဆိုတဲ့အနေအထားကိုကြည့်မယ်ဆိုရင်ရောဘာကြောင့်သူတို့ဒီတက်ပိုင်းမှာဒီဟိုစင်မြင့်အရာရှိတွေဘိုင်းကစွန့်ခွာတဲ့လူတွေမရှိတာလဲရှင်
ဆိုတော့ဒါတော့နှစ်ချက်ရှိတာပေါ့နော်တစ်ချက်ကတော့သူတို့ဓာတ်ရုပ်အရန်ကြီးရဲ့သူတွေမှာကဒီမတရားသဖြင့်ရထားတဲ့ပိုင်ဆိုင်မှုတွေရှိရယ်ဆိုတော့အဲ့ပိုင်ဆိုင်မှုတွေဒီသေးကြတယ်သူတို့လုံလိုက်ပြီးဆိုတော့ねဒီလက်ရှိရှိနေတဲ့ဒီစစ်တပ်ကအကြီးအကဲတွေကတိမ့်တယ်အဲ့ဒီအခါမှာသူတို့ရဲ့ကိုယ်ပိုင်အစွမ်းအစားနဲ့ရက်တီဖို့ရာသူတို့မှာအရေးသွေးလည်းမရှိဘူးရေးချင်းလည်းမရှိဘူးဆိုတော့အဲ့ခါကျတော့သူတို့ဒီအဲ့ဒီအရာကိုသူတို့ဆုံးရှုံးမှာကြောက်ပါတယ်အဲ့နောက်တစ်ခါတချို့လူတွေကကျတော့ဘာဖြစ်တယ်လဲဆိုတော့ကျွန်တော်တို့ဖြတ်စည်းခံလိုက်ရတယ်ဘာလို့ဆိုတော့ဒီစစ်တပ်ထဲမှာကကျွန်တော်တို့ဒီဗဟင်စနစ်လိုပဲပေါ့နော်ဟိုဥမာဒီလောက်ငယ်သားတွေနဲ့ဒီအရာရှိတွေကြားထဲမှာဆိုရင်တို့ရဲ့ဝေယဝိဆရတွေလုပ်ပေးတာအစအဲ့လိုမျိုးဘဝနေတယ်မဲ့တို့နေရတယ်နေရတဲ့ခါကျတော့ဒီကျွန်တော်တို့ပြီးခဲ့တဲ့ဟလာလပိုင်းဒီမှာဆိုလို့ရှိရင်ဒါဂျိုင်းတိုင်မှုတယောက်ပေါ့နော်တို့လာပါတယ်ထွက်လာတယ်ပေါ့ထွက်လာတဲ့အချိန်မှာသူ့အတွက်ကိုဒီစားဖို့တွေဟလာနေဖို့ထိုင်ဖို့တွေစီစဉ်ပေးနေပေမဲ့သူ့အနေနဲ့ဘလို့ခံစားနေရလဲဆိုတော့သူ့ဘဝကလက်ဘဝကိုခံစားအခုလည်းဆိုတော့ဟိုသူအရင်တော့ရထားတဲ့ဟလာဒီရာထူးရဲ့စီးစိမ်ရဲ့ဟာကသူ့အတွက်အပူလို့ဖြစ်နေတာပေါ့နော်လက်ရှိချိန်မှာကျတော့သူ့အိပ်ဘေးနားမှာသူ့ဘယ်သူမှခရရနေရမရှိဒါပေမဲ့ဒါပုံမှန်ပဲပုံမှန်ကဘာအဲ့တော့ပုံမှန်ကဘာမှာသူတို့နေနိုင်ဖို့တောင်မှမနေနိုင်တော့လောက်အောင်ဘုံနောက်တည်းကဖြတ်စည်းခံထားဆိုတော့အဓိကအကြောင်းအရာနှစ်ချက်ပေါ့ကျွန်တော်တို့သူတို့ဒီသူတို့ရဲ့လက်ရှိပိုင်ဆိုင်မှုတွေပေါ့နော်ပိုင်ဆိုင်မှုတွေဆုံးရှုံးမှာတကြောင်းပါအဲ့ဒါကတော့အင်မတန်ကျွန်တော်တို့ဒီရာထူးကြီးတဲ့သူတွေသူတို့ကတော့ကျောချမ်းသာမှုတွေအင်မတန်များတယ်ဆိုတော့သူတို့ဒါကိုအဆုံးရှုံးမခံနိုင်ဘူးနောက်တစ်ခုကတော့သူတို့အုံနောက်တွေကဖြက်စီးခံထားရတယ်ပုံမှန်အလုပ်တော်သူတို့မလုပ်နိုင်တော့ပုံမှန်လူတွေနဲ့ဒန်းတူမဟုတ်ဘူးဆိုတော့အယူမှားတွေရိုက်သွင်းခံထားရတဲ့အခါမှာပုံမှန်လူတယောက်လုပ်တဲ့ကိုဘာသာကိုစားဖို့စီမံတယ်ကိုဝေကိုလျှော်တယ်ဟလာဟိုဈေးဝယ်ရင်တန်းစီတယ်ဓာရီတော်သူတို့လုပ်ဖို့ရသူတို့အုံနောက်တွေကပုံမှန်စောဆောင်ရင်မရှိတော့တဲ့ခါမှာသူတို့ဒီလိုမျိုးဟလာလှုပ်ဖို့ဟိုစိတ်တတိရောဒီဉာဏ်ပညာရောမရှိတော့တာ
အဲ့တော့အခုတိုင်းမီကိုဟိုပြန်ပြီးတော့တိဆောက်တဲ့ခါမှာပေါ့နော်ဒီဆရာနာတိမ်မှုကိုဟိုဆန့်ကျင်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေရောနိုင်ငံရေးအဖွဲ့တွေရောပေါ့လေဒါဒီလူတို့ပိုင်းကောင်မြင်တာကဒီလက်ရှိစစ်တပ်ကိုပြောင်းကိုပြောင်းလဲရမယ်ဆိုတော့အဲအမြင်နေပေါ့လေရှိနေတဲ့ခါကျတော့ကိုညီတူတာတို့အနေနဲ့ရောအဲ့လိုစစ်တပ်ပြုပြင်ပြောင်းလဲရေးအပိုင်းကိုဘယ်လိုမြင်လဲရှင
်လက်ရှိကတော့ဒီစစ်တပ်ကပြုပြင်ပြောင်းလဲရေးလမ်းကြောင်းတော်လို့မရတော့ဒါတော့သိကြပါဘူးဆိုတော့ကျွန်တော်ပထမပိုင်းမှာဒီပထမတစ်နှစ်လောက်မှာတော့ကျွန်တော်တို့မျှော်လင့်ကြည့်တယ်နောက်တစ်ခါရနိုင်မလားလို့လမ်းကြောင်းဖွင့်ပေးခဲ့တယ်ပေါ့အခုဆိုတာနှစ်နှစ်ကျော်သွားတဲ့အခါမှာတိုင်းပြည်မှာဆုံးရှုံးမှုကလည်းအင်မတန်ကြီးသွားပြီညံ့မှုလည်းကြီးပြီဆိုတော့နောက်တစ်ခါဒီစစ်တပ်ရဲ့အတိတ်တရားမဟုတ်ဟိုအတိတ်တရားမရတော့ဘူးဆိုတဲ့ဟာလေဒီပြည်သူတွေအားလုံးရဲ့ကြားထဲမှာခိုင်မာသွားဒီလိုပဲဒီနိုင်ငံရေးအရာတော်လကောင်းပေါ့နော်ဒါတိုင်းတော့လက်နက်ကင်အဖွဲ့တွေမှာဆိုလေဒီလိုပါပဲတချို့တော့ဒီတိုင်းတော့လက်နက်ကင်အဖွဲ့တွေဆိုရင်ကျွန်တော်သတိထားမိပါလိမ့်မယ်သူတို့စစ်တပ်တွေဒီလောက်ထိလမ်းဆိုးဆိုးယူရှောက်တံမကောင်းသေးဘူးအာဏာသိမ်းတဲ့အဆင့်လောက်ပဲလုပ်မယ်အခုလိုမျိုးဟလာကိုယ့်ရဲ့ဒီမှာမှရှိနေတဲ့ပြည်သူတွေရောတနိုင်ပွဲမရှိဘူးဆိုပြီးတော့မှဒါစောင့်ကြည့်တဲ့ကာလတွေပေးတာရှိပါတချို့တိုင်းတော့ဖွဲ့စည်းတယ်ဒါပေမဲ့သူတို့ကိုယ်တိုင်လည်းဘာလို့နားလေလာလဲဆိုစစ်တပ်ဟာဘလို့မှပို့ဒီဟိုပြောင်းလဲနိုင်မှာမလို့သူတို့ရဲ့တည်ဒီကိုကသူတို့ရဲ့ဟိုကြားထဲမှာသူတို့ရဲ့မျိုးရိုးပီစားကိုကလုံးဝကိုကျွန်တော်တို့အတက်ပြန်လောရမယ်အနေထားမျိုးဖြစ်သွားပြီဒါဆိုနှစ်ပေါင်းများစွာဒီအယူဝါဒအမှားတွေနောက်တစ်ခါဒီစံနှုန်းနှိပ်တဲ့တန်မိုးတွေနဲ့ရှင်တန်နဲ့ဖွဲ့စည်းဖြစ်သွားတဲ့အခါမှာကျွန်တော်ဒီပြောင်းလဲဖို့ကဘလို့မှမဖြစ်နိုင်တော့ဒါကြောင့်မို့လို့ကျွန်တော်တို့ဒီလုံအောင်ကိုအစားထိုးရမယ်အနေထားဖြစ်လာမှာဆို
တဖက်မှာကြတော့ဟိုစစ်တပ်မှာလက်နက်ရှိနေတဲ့အများအနေနဲ့ဒီသူတို့ဟာဒီလက်နက်အကူနဲ့တိုင်းပြည်ကိုအုပ်ချုပ်နေတယ်ဆိုတော့ဟိုလို့လက်ခံထားတဲ့သူတွေဘက်ကကြတော့ဒါဒီလိုတိုင်းပြည်ပြန်ပြီးတော့ပြောင်းလဲရေးအတွက်ကစစ်တပ်နဲ့ဟိုပူပေါင်းရမယ်စစ်တပ်နဲ့ပူပေါင်းဆောင်ရွက်ရမယ်ဆိုတဲ့သဘောထားအမြင်ကြီးလေးရှိတယ်အဲ့တော့ဒီပေါ်မှာကိုကြီးတူတာရဲ့သုံးသက်ချက်ဘယ်လိုရှိလဲရှင
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒါဆိုရင်တော့ကျွန်တော်တို့တမိုင်းကိုပဲပြန်ကြည့်ရအောင်เนาะဆိုတော့တမိုင်းမှာဆိုလဲကျွန်တော်တို့ဒီ1990ရွေးကောက်ပွဲမအောင်မမြင်ဖြစ်တယ်ကြားလဲလုံးဝမဖြစ်ဘူးတခါပြီးတော့တို့ပြုရင်ပြောင်းလဲဆိုပြီးတော့ကျွန်တော် 2010 မှာဒါအစိုးရအနေနဲ့ပေါ့เนาะဖွဲ့တယ်အဲ့တော့အဲ့ချိန်မှာဒီပြည်သူတွေဘက်ကကိုယ်စားလှယ်တွေ တင်ပြကြပြမပါနိုင်ပေမဲ့ဒါပြုတ်ပြင်ကြောင်းလေးလမ်းကြောင်းကိုသွားတယ်လို့ပြောလို့ရပါတယ်ဆိုတော့အဲ့ဒီကာလတွေမှာယုံကြည်ပေးခဲ့ကြတယ်ပြည်သူတွေရောဒီနိုင်ငံရေးအစုအဖွဲ့တွေရောတော်တော်ကျွန်တော်တို့ဒီ2020ရွေးကောက်ပွဲရလဒ်ပြီးတဲ့အခါမှာသူတို့အလားတူပဲဒီပုံစံကိုပဲပြန်လျှောက်လျှောက်တဲ့အခါကျတော့သူတို့ရဲ့ဟာလာသွားခြင်းတဲ့ပုံစံဒီဟိုလက်လက်ရှိတဲ့အဖွဲ့အစည်းအားတိုင်းပြည်မှာဒီအခုလက်ရှိလိုပဲဥပဒေပြုရေးအာဏာအုပ်ချုပ်ရေးအာဏာတရားစီရင်အာဏာတွေကိုတိုင်ဆွဲခြင်းနဲ့ဒါတွေကိုချဲ့ရခြင်းနဲ့ဆိုတော့ဒီအယူဆကလုံးဝမပြောင်းဆိုတော့ဒါဒီကနိုင်ငံအတွက်လုံးဝမကောင်းဒီဟာကိုဆက်ပြီးတော့သွားနေဒီလမ်းကြောင်းလေးကကျွန်တော်တို့ဆက်ပြီးတော့ပြည့်ရယ်ဆိုရင်ဒီကစားပွဲကဒီတိုင်းပဲအလားတူနောက်တစ်ချိန်ချက်ဖြစ်ပါဘူးသူတို့ဘလို့မကြတိုင်းသူတို့စိတ်ထဲမှာအဆင်မပြေတိုင်းဒီအရင်ဖြောက်ခဲ့တဲ့လမ်းကောင်းလမ်းမကြီးပဲသူတို့ဆက်လျှောက်ဆိုတော့ဒါကြီးကကျွန်တော်ရက်တက်မှုအချိန်တန်လာပြီအဲ့တော့ဒီလိုပြောခြင်းဟာစစ်တပ်နဲ့လုံးဝဒီအပေးယူမလုပ်ဘူးလို့မဟုတ်ဘူးစစ်တပ်ဒီသူတို့လုံးဝပြုပြင်ပြောင်းလဲဖို့အတွက်ဝင်ချတောင်းပန်တာတွေဒီအာမခံတာတွေနော်သူတို့စစ်တပ်ရဲ့အဖော်မှာဒီနိုင်ငံတော်ပေါ့နော်နိုင်ငံတော်ရဲ့ဒီအစိုးရတည်းရဲ့ကလုံးဝထိန်းချုပ်မှုအပြည့်ရှိတဲ့အခြေအနေမျိုးဆိုရင်တော့စစ်တပ်ဒီလုံးဝဖြတ်စည်းစရာမလိုဘဲနဲ့ကျွန်တော်တို့ဒီပြုပြင်ပြောင်းလဲလို့ရတဲ့ပုံစံဖြစ်ပါလိမ့်မယ်သို့တော့အဲ့အခြေအနေမဟုတ်ဘဲနဲ့ငကူလိုပဲကျွန်တော်တို့ညှိနှိုင်းရုံအဆင့်နဲ့ကတော့ဒီပြဿနာကြီးကြီးလေသွားနိုင်မယ်လို့အထင်ကိုခင်ဗျာ
ဒီနိုင်ငံတကာရဲ့ပါဝင်မှုအခမ်းအနားပေါ့နော်အနောက်နိုင်ငံတွေနောက်တစ်ခါဒီလုံခြုံရေးကောင်စီနောက်ကုလသမဂ္ဂအဲဒါတွေကနေပြီးတော့မြန်မာနိုင်ငံရေးမှာသူတို့ဟိုကုညီပါဝင်ဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဟိုကုညီတုဒရဲ့အမြင်ရောဘယ်လိုရှိလဲရှင်
ဆိုတော့အခုဒီအချိန်ဒီကာလမှာတော့တဖြည်းဖြည်းတော်တော်လေးကိုအားရဖို့ကောင်းပါတယ်ဆိုတော့ဒီအနောက်မှာဆိုလို့ရှိရင်ကျွန်တော်ဒီတကယ်ဩဇာကြီးရဲ့ဒါအမေရိကန်နိုင်ငံလိုဟိုနိုင်ငံမျိုးကပြီးစိမ့်ပြလိုက်တဲ့အခါမှာတခြားတက်ရောက်မှုများစွာဖြစ်ပါတယ်အဲ့တော့ဒီရပ်ပိုင်းအတွင်းမှာပဲကျွန်တော်ဒီအာဆီယံမှာဆိုလို့ရှိရင်ဒါအင်ဒိုနီးရှားဘက်ကဆိုရင်လက်ရှိဒီအာဆီယံဆွေးနွေးပွဲတွေမှာဒီ NUG ကို NUG မှာရှိနေတဲ့ဒါလားဝင်ကြီးတွေကိုဒါစကားဝိုင်းမှာသူတို့ရဲ့အမြင်တွေကိုပြောဆိုဆွေးနွေးခွင့်ရှိတဲ့နယ်ဆိုတဲ့ဟာမျိုးတရားဝင်ထုတ်ပေါ်လာပါတယ်တခြားဒီဒေတာတွင်းမှာဆိုလဲဒါစင်ကာပူလိုနိုင်ငံမျိုးဆိုရင်ဒီစစ်ပိုချုပ်တွေပါဝင်နဲ့ဘယ်ဆွေးနွေးပွဲမှာမတက်ဘူးဆိုရဲဟလာကျွန်တော်တို့သဘောထားတွေထုတ်ပြန်လာဆိုတော့နိုင်ငံတကာရပ်ဝန်းကနော်နိုင်ငံတကာရပ်ဝန်းကဒါကျွန်တော်တို့ရေမြန်မာအရေးအပေါ်မှာဒီအာရုံစိုက်မှုကတဖြည်းဖြည်းကောင်းလာတယ်လို့ကျွန်တော်တို့မြင်ပါတယ်နောက်တစ်ခါကျွန်တော်တို့အရင်တော့ကဒီဟိုနှစ်ဖက်ခွပြီးတော့မဟုတ်ပေါ့နော်ဒီကစားနေတဲ့တရုတ်လိုနိုင်ငံမျိုးတွေတောင်မှစစ်ကောင်စီဘက်မှာရက်လိုက်ခြင်းအဖြစ်သူတို့တို့အချိုးမရှိဘူးဆိုတော့သိလာတဲ့အခါမှာသူတို့ဒီစစ်ကောင်စီတို့ကအချို့အရာတွေမရက်တီပေးခဲ့တဲ့အခြေအနေတွေလည်းဒီလာပိုင်းတွေမှာဖြစ်ပါတယ်ဒီနိုင်ငံတကာရဲ့အထောက်ပံ့အခုလက်ရှိရနိုင်ငံတကာရဲ့ယက်တီချက်ဟာလက်ရှိအပြောင်းလဲပုံမှာအင်မတန်တက်ရောက်မှုကြီးပါတယ်သူတို့ရဲ့ဒီယက်တီချက်သူတို့ရဲ့ဟိုပေးတဲ့ခွန်အားတွေကြောင့်လည်းဒီပြည်သူတွေဟာပို့ပြီးတော့ဒီအခက်ခဲတွေကိုရင်ဆိုင်ဖို့စုံစမ်းဖို့အတွက်ခွန်အားတွေရှိပြီးတော့အခုလိုအချိန်ကိုဆက်ကောင်းနေတာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကြီးကြီးတိုင်းအခုလိုမျိုးဟို VOE မြန်မာပိုင်းကနေပြီးတော့ဆက်သွယ်နေတာကိုဖြေကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်
မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနောက်ဆက်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မအားလုံးပြန်နော်